ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာတပေါင်းကျော်သွားခဲ့ပြီဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ NHK သတင်းကဒီကနေ့မှပြောလိုက်ပါတယ်။နိုင်ငံတော်ဝန်ရောဂါကူးစက်မှုတွေမပြတ်အောင်ထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တနိုင်ငံလုံးကိုအရေးပေါ်အခြေအနေကြီးညာပြီးဂျပန်အတွင်းမှာပဲရောဂါကူးစက်သူအရေအတွက်တပေါင်းကျော်လာခဲ့တာပါ။တိုကျိုမြို့တော်မှာရောဂါကူးစက်ခံသူစံချိန်တင်ဖြစ်ခဲ့တာကြောင့်လူတွေကလည်းအိမ်ထဲမှာပဲနေကြဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတောက်ကြနေကပန်ချလိုက်ပြီးတော့အသက်အရွယ်ကြီးရင်းတဲ့သူအများစုနေထိုင်ကြတဲ့ကြီးလက်ဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုတွေအလုံးလောက်မရရှိမှာကိုစိုးရိမ်နေကြပါတယ်။ဒါကြောင့်မူလကအရေးပေါ်အခြေအနေကြီးညာထားတဲ့နေရာ9ခုကနေတနိုင်ငံလုံးတိုင်းတာနဲ့အရေးပေါ်အခြေအနေကြီးညာခဲ့တာပါ။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူဦးရေဟာ100ကျော်ရှိပါတယ်။ဒါပေမဲ့တိုကျိုမြို့ကတော့ရောဂါကူးစက်ခံရမှုအဆိုးအဝါးဆုံးနေရာဖြစ်ပြီးတော့မနေ့တောက်ကြနေ့ကဗိုင်းရပ်စ်ကူးစက်ခံရသူဟာ100တယောက်ရှိတာကြောင့်တရက်ထဲမှာလည်းအများဆုံးကူးစက်ခံရတာဖြစ်ပါတယ်။ဒီနေ့မှာတော့တိုကျိုမှာယောဂါကူးစက်ခံရသူ181ယောက်ရှိတယ်လို့ NHK ကပြောပါတယ်။တစားတည်းမှာပဲထိုင်ဝမ်ရေတပ်ကရေတပ်သင်္ဘောသား3ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကြောင့်တပ်ဖွဲ့ဝင်900ကိုတီးဆန့်ခွဲပြီးစောင့်ကြည့်သွားမှာဖြစ်တယ်လို့ထိုင်ဝမ်ဆိုရကပြောပါတယ်ခင်ဗျာ။